မင်္ဂလာပါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ကျမကဇူလိုင်မျိုးပါဒီတစ်ပတ်မှာအရင်ဆုံးတင်ပြချင်တာကတော့အင်းစိန်တညင်းကုန်းလမ်းစုံမှာလက်တလောဖြစ်နေကြုံနေရတာတွေကိုပြောပြလာတဲ့အကြောင်းပါရန်ကုန်တိုင်းအင်းစိန်မြို့နယ်တညင်းကုန်းလမ်းစုံမှာလိုင်းကားစောင့်စည်းတဲ့သူတွေကိုအုပ်စုဖွဲ့ပြီးတော့အနိုင်ကျင့်လူရက်နေပါတယ်ဆိုပြီးတော့ကိုယ်တိုင်ကြုံခဲ့ရသူတဦးက RFA ကိုပြောပြလာတာပါသူကြုံခဲ့ရတာကတော့ပြီးခဲ့တဲ့အောက်တိုဘာလကုန်ပိုင်းကလို့ပြောပါရယ်ဒီတညင်းကုန်းလမ်းစုံကနေမင်္ဂလာတုံဘက်ကိုသွားတဲ့ကားဂိတ်မှာလောင်ကစားဝိုင်းလုံနေတဲ့အဖွဲတစ်ဖွဲရှိပြီးတော့အဲ့ဒီအဖွဲကပတ်စံပါလောက်မယ်လို့ထင်ရတဲ့သူတွေစီကလူနေကြတာပါတဲ့တချို့လည်းဖုန်းတွေအလုခံရတယ်လို့ပြောပြပါရယ်သူကြုံခဲ့ရတဲ့နေ့ကတော့သူနဲ့သူ့အမျိုးသမီးကားဂိတ်မှာကားဆောင်နေတဲ့အချိန်ဒီလူ၁၀ယောက်လောက်ကအဲ့ဒီလောင်ကစားဝိုင်းမှာပါဖို့ဝိုင်းဖွဲ့ပြီးတော့ဆွဲခေါ်သွားတယ်နောက်တော့သူ့အမျိုးသမီးရဲ့အိတ်ထဲမှာပါလာတဲ့ပတ်စံသသိန်းကိုလုသွားပါတယ်တဲ့။စာထဲမှာပြောထားတာကတော့ဒီလိုမျိုးကျွန်တော်တို့ပတ်စံအလုခံရတာကိုတိတိယက်နဲ့အသက်ကိုရန်ရှာမှာကြောက်လို့မတောင်းရဲပါဘူး။နောက်ပြီးညီလေးတစ်ယောက်လည်းကျွန်တော်ရှိမှတင်အလုခံလိုက်ရပါတယ်။တော်တော်ကိုကြောက်စရာကောင်းပါတယ်တဲ့။သူ့ရှိမှအလုခံလိုက်ရတဲ့အမျိုးသားနောက်တစ်ယောက်ဆိုရင်ဓာတ်နဲ့ထိုးလိုက်ရမလားဆိုပြီးတော့ချင်းချောက်ခံရတယ်လို့လည်းပြောပါတယ်။ဒီလိုဖြစ်နေတာတွေကိုအနီးပတ်ဝန်းကျင်ကအမြဲမြင်တွေ့နေပေမဲ့လည်းအသက်အန္တရာယ်ရန်ရှာခံရမှာစိုးရိမ်ကြလို့ဘာမှဝင်မပြောရဲမလုပ်ရဲကြပါဘူးတဲ့ဒီအခြေအနေကိုသက်ဆိုင်ရာတာဝန်ရှိသူတွေအနေနဲ့ထိန်းချုပ်ပေးနိုင်မလားလို့မျှော်လင့်ပြီးတော့ RFA ကနေတဆင့်အာကိုတကြီးအကူအညီတောင်းရတာပါလုံခြုံရေးအရာပေးပို့သူရဲ့အချက်အလက်တွေကိုမဖော်ပြပါနဲ့ဆိုပြီးတော့ပြောပြလာပါတယ်ရှင်အခုဆက်ပြီးတော့ရန်ကုန်တိုင်းတောင်တကုံမြို့နယ်ဘက်ကအခြေအနေတွေကိုပြောပြလာတဲ့ RFA ပြည်သက်တဦးရဲ့ပေးစာကိုတင်ပြပါမယ်။မင်္ဂလာပါ RFA ရေ။ကျွန်တော်တို့တောင်တကုံကျန်းစစ်သားလမ်းမမီးပွိုင်နေရာတော်တော်များများမှာစစ်တပ်နဲ့ရဲတွေပေါင်းပြီးတော့ဒီဆိုင်ကယ်တွေ၃ဘိန်းတွေကိုဖမ်းနေပါဗျ။ဖမ်းပြီးတော့ပြန်လာရွေးရမယ်။လာရွေးရင်ငွေ၃သိန်းပေးရမယ်လို့ပြောပါတယ်တဲ့။ငွေပေးပြီးသွားပြန်တော့လဲဟိုနေရွှေဒီနေရွှေနဲ့ခဏခဏလာခိုင်းပါဗျ။နောက်တော့အထက်လူကြီးကမပေးတော့ဘူးဆိုပြီးပြောပါတယ်တဲ့ပေးထားတဲ့၃သိန်းကိုလည်းဒဏ်ကြေးအဖြစ်သတ်မှတ်လိုက်ပါတယ်ပြန်တောင်းတော့လည်းမရတော့ပါဘူးတဲ့အဲ့ဒီဆိုင်ကယ်နဲ့၃ဘိန်းတွေကိုဒီဆိုင်ကယ်ဝယ်ရောင်းတွေကိုပြန်ပေးပြီးတော့ဝယ်ရောင်းရဲနဲ့စစ်တပ်ပေါင်းစားနေကြတာပါတဲ့ဒီလိုတွေကြောင့်ဒီဆိုင်ကယ်တွေ၃ဘိန်းတွေနဲ့ဝမ်းစာရှာနေရတဲ့သူတွေအခက်တွေ့နေရပါတယ်အခုကအိမ်ရှိမှရက်ထားတဲ့ဆိုင်ကယ်တောင်တခါတလေအဖမ်းခံနေရတာပါဒီလိုမျိုးတွေဖြစ်နေတာအနာသိန်းအပီ၈လလောက်ကနေအခုအချိန်အထိပါတဲ့အမြဲတမ်းမဖမ်းမိမဲ့တလကို၂ခါလောက်ဖမ်းနေကြပြီးတော့တခါဖမ်းရင်ဆိုင်ကယ်အစီးရေ80ကျော်လောက်ကိုဖမ်းကြတာပါတဲ့အခုဆိုရင်ထမင်းငတ်တဲ့သူကငတ်နေပြီးတော့အစင်မပြေတာတွေကများနေတာကြောင့် RFA ကိုယင်ဖွင့်ရတာပါအကောင့်ကိုတော့မဖော်ပြပါနဲ့ဗျာဆိုပြီးတော့ပြေပို့လာတာပါရှင
်ကိုယ့်ရဲ့ပတ်ဝန်းကျင်မှာအစင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင်RFA ရဲ့ Viber နဲ့စင်တဲ့ဖုန်းနံပါတ် 232-235-4218 ကိုဆက်သွင်းနိုင်ပါတယ
်အခုတစ်ခါကြားရမှာကတော့ဒီငါးမြင်းဆောင်မှတ်ပုံတင်ကင်ဆောင်ထားသူတဦးရဲ့ယင်ဖွင့်စာပါမင်္ဂလာပါ RFA ရေကျမကတော့ဒီစကိုင်းတိုင်းပလဲမြို့နယ်အနောက်ဘက်ပိုင်းကရွာလေးတရွာကပါအခုရန်ကုန်ရောက်နေပါတယ်ကျမတို့အခုအခြေအနေမှာသွားရေးလာရေးခက်ခဲနေပါတယ်ဆိုပြီးတော့ယင်ဖွင့်လာတာပါစကိုင်းကနေရန်ကုန်ကိုလာရင်ပလဲမြင်းကျန်ရန်ကုန်ဒီခရီးသွားလမ်းကြောင်းမှာစစ်စေးရေးဂိတ်တွေကိုဖြတ်ရပါတယ်။အရင်တော့ကဆိုရင်ခရီးသွားတဲ့အခါမှာရင်စည်းကပဲပေးရတာပါ။အခုချိန်မှာတော့ဒီစစ်စေးရေးဂိတ်တိုင်းမှာမစီမဆိုင်မှတ်ပုံတင်ကငါးမြင်းဆောင်ဖြစ်လို့ဆိုပြီးတော့ဂိတ်တစ်ခုကိုအနည်းဆုံးဒဏ်ငွေ5,000ပေးခဲ့ရပါတယ်တဲ့။ရန်ကုန်မြို့ရောက်လို့အလုလျှောက်တဲ့အခါမှာလည်းငါးမြင်းဆောင်ဖြစ်နေလို့ဆိုပြီးတော့အလုလျှောက်တဲ့နေရာတိုင်းမှာပယ်ချခံခဲ့ရပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မတရားသလိုခံစားရလို့ပါကျေးဇူးပြုပြီးတော့ RFA ပေးစာပြန်စာအစီအစဉ်မှာထည့်သွင်းပြောကြားပေးစီလို့ပါတယ်လုံခြုံရေးအရာအကောင့်နံပါတ်ကိုတော့မဖော်ပြပါနဲ့ရှင်ဆိုပြီးတော့ယင်ဖွင့်လာတာပါရှင
် RFA ကိုစာရေးပြီးပေးပို့ခြင်းနဲ့ဆိုရင်တော့ RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါတယ်ခင်ဗျာ
အခုဆက်ပြီးလုံခြုံရေးအရာအညီမဖော်လို့သူ RFA ပြည်သက်တဦးပေးပို့လာတဲ့စာကိုတင်ပြပါဦးမယ် RFA ရေခမရတို့အဖွဲ့အစည်းကနေပြီးတော့မှကဘာကြီးတိအောင်လှင်လင်းမြန်မြန်နဲ့ပြောပြနိုင်တာမို့ကဘာခေါင်းဆောင်တွေတိအောင်မြင်အောင်မြမအရေးတွေကိုထက်ခါထက်ခါပြောပြပေးကြပါလို့မြစ်တာရက်ခံပါရခင်ဗျာ မြန်မာပြည်သူတွေကိုစစ်ကောင်စီကလက်နက်အားကိုနဲ့ဖိနှိပ်ညှဉ်းပန်းနှိပ်စက်တပ်ဖြတ်နေတာကမ္ဘာကောင်းဆောင်တွေကကြည့်ကောင်းနေကြတာလားစီကံရှိတဲ့အဖွဲ့အစည်းတွေမို့ချမှတ်ထားတဲ့စီကံတွေကိုကြော်မလုပ်ကြတာလားဒါဆိုရင်မြန်မာပြည်ကလူမျိုးတုံးတပ်ဖြတ်နေမှုတွေကိုဒီအတိုင်းပဲကန့်ကွက်လိုက်ရှုတ်ချလိုက်စကားလေးတွေနဲ့ပဲလေတနက်ပစ်နေကြတော့မှာလားဗျာမသိနားမလဲလို့မေးပါရစေကုလသမဂ္ဂဆိုတာဝန်းနဲ့ပြမယ်ပြစ်တင်ပြမယ်ဝေဖန်ပြမယ်ဆိုတဲ့အဖွဲ့အစည်းများလားလို့မေးပြအောင်မေးပေးပါအောင် RFA ရေးဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ်ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုအားပေးတဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်